သတင်းသမားတွေလိုက်နာကျင့်သုံးသင့်တဲ့စာနယ်ဇင်းကျင့်ဝတ်တွေကိုပြန်ကြားရေးဝန်ကြီးဌာနကထုတ်ဝေတဲ့အစိုးရပိုင်သတင်းစာတွေကလည်းလေးစားလိုက်နာမယ်လို့ထုတ်ပြန်ကြေညာလိုက်ပါတယ်။သမရနဲ့စာနယ်ဇင်းကောင်စီတွေ့ဆုံပြီးနောက်ပိုင်းအခုလိုကြေညာလိုက်တာပါ။ပြန်ကြားရေးဝန်ကြီးတစ်ခန့်အပ်ပြီးတဲ့နောက်မှာမြန်မာသတင်းမီဒီယာစာနယ်ဇင်းလောကမှာဘလို့အပြောင်းလဲတွေရှိနေတယ်ဆိုတာကိုတော့မဆုမွန်ကပြောပြမှာပါရှင်။
အရင်ကသတင်းမီဒီယာထိန်းချုပ်မှုတွေတင်းတင်းကြပ်ကြပ်ထားခဲ့တဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေလှုပ်လာခဲ့ပြီးတဲ့နောက်ပိုင်းမီဒီယာလွတ်လပ်ခွင့်အတော်အသင့်ရလာခဲ့တာပါ။သတင်းမီဒီယာကိုထိန်းချုပ်ခဲ့တဲ့ပြန်ကြားရေးဝန်ကြီးဌာနမှာပြန်ကြားရေးဝန်ကြီးဦးအောင်ကြည်ကိုပြီးခဲ့တဲ့လကုန်ပိုင်းမှာနှုတ်ထွက်ခွင့်ပေးခဲ့တဲ့နောက်ပိုင်းသမ္မတဦးသိန်းစိန်ကအမည်တင်သွင်းခဲ့တဲ့ဒုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကိုပြန်ကြားရေးဝန်ကြီးအဖြစ်နဲ့ဩဂတ်လ၁ရက်နေ့မှာတော့ပြည်ထောင်စုလွှတ်တော်ရဲ့သဘောတူညီချက်နဲ့နိုင်ငံတော်သမ္မတရုံးကအတည်ပြုခန့်အပ်လိုက်တာဖြစ်ပါတယ်။မကြသေးခင်ကသတင်းသမားတွေဖမ်းဆီးထောင်ချအပြစ်ပေးခံရတဲ့အနေအထားမှာသတင်းသမားတွေရဲ့စာနယ်ဇင်းကျင့်ဝတ်လိုက်နာမှုအားနည်းတယ်လို့အစိုးရဘက်ကဝေဖန်မှုတွေရှိခဲ့ပြီးတဲ့နောက်သတင်းသမားတွေနဲ့အာဏာပိုင်နေကြအခြေအနေကတင်းမာခဲ့တာပါဒီအခြေအနေမှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့သမရဦးသိန်းစိန်ပြန်ကြားရေးဝန်ကြီးတဦးရဲထွတ်တို့တွေ့ဆုံဆွေးနွေးပြီးတော့သဘောတူညီချက်တချို့ရရှိခဲ့တယ်လို့မြန်မာစာနယ်ဇင်းကောင်စီယာယီကဦးစော်တက်ထွေးကပြောပါတယ်ဒီသဘောတူညီမှုတွေထဲမှာသတင်းမီဒီယာတွေကြားလှုပ်ဆောင်တဲ့ကျင့်ဝတ်ပိုင်းဆိုင်ရာအချက်တွေပါဝင်ခဲ့တာနဲ့ပတ်သက်ပြီးတော့
ဒီရလကဒီနေရာကလာတယ်လဲဆိုတော့ပြီးခဲ့တဲ့ရပိုင်းအတွင်းမှာကျွန်တော်တို့နဲ့သမရနဲ့တွေ့တဲ့အခါမှာမြန်မာနိုင်ငံစာနယ်ဇင်းကောင်စီကကျွန်တော်တို့ဒီမီဒီယာနဲ့အစိုးရကြားမှာကျွန်တော်တို့က engagement လုပ်ပေးမယ်အကြီးဆုံးအဖွဲ့အစည်းဖြစ်ကျွန်တော်တို့နှစ်ဖက်လုံးကအသိအမှတ်ပြုပြီးတော့မှဒီရလပေါ်လာတယ်လို့ယူဆပါတယ်။နောက်နံပါတ်2ကပြန်ကြားရေးဝန်ကြီးဦးအောင်ကြည်နှုတ်ထွက်ပြီးတဲ့နောက်မှာပြန်ကြားရေးဝန်ကြီးသေဦးရဲထွတ်ဖြစ်လာပါတယ်။ဒါဦးရဲထွတ်အနေနဲ့ကျွန်တော်တို့အခုလက်ရှိမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီနဲ့ပြန်ကြားရေးဝန်ကြီးကြားပြန်ကြားရေးဝန်ကြီးဌာနကြားထဲမှာခုနနားလည်မှုလွဲမှားတာတွေတယောက်နဲ့တယောက်ယုံမှန်းတန်တရားတွေအားလုံးကိုဖြေလျှော့ဖို့ကျွန်တော်တို့ရည်ရွယ်ပြီးတော့မှဒီခြေလှမ်းကိုစတင်လှမ်းတယ်လို့ယူဆပါတယ်။
အခုတော့ပြန်ကြားရေးဝန်ကြီးဌာနလက်အောက်ခံသတင်းနဲ့စာနယ်ဇင်းလုပ်ငန်းကထုတ်ဝေတဲ့ကြေမုံမြမအလင်းနဲ့New Life for Myanmar သတင်းစာကမြန်မာစာနယ်ဇင်းကောင်စီကနေပြီးတော့ထုတ်ပြန်ထားတဲ့စာနယ်ဇင်းကျင့်ဝတ်တွေကိုလေးစားလိုက်နာပါမယ်လို့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။စာနယ်ဇင်းကျင့်ဝတ်နဲ့အညီအစိုးရပိုင်းသတင်းစာတွေကစတဲ့အဖွဲ့ဝင်တွေသတင်းတောက်တွေအနေနဲ့လည်းလိုက်နာဖို့ဆုံးဖြတ်ခဲ့ကြတဲ့အကြောင်းသတင်းနယ်စာနယ်ဇင်းလုပ်ငန်းကအထွေထွေမန်နေဂျာဦးရဲနိုင်ကအခုလိုပြောပါတယ်
။ဒီစာနယ်ဇင်းကောင်စီယာယီရဲ့ထုတ်ပြန်တဲ့ကျင့်ဝတ်တွေကကျွန်တော်သတင်းစာတွေအတွက်အထောက်အကူဖြစ်တယ်။ကျွန်တော်သတင်းတောက်တွေလည်းအထောက်အကူဖြစ်တယ်။ဒါကြောင့်ကျွန်တော်တို့ကဒီကျင့်ဝတ်ကိုကျွန်တော်လည်းလိုက်နာမယ်ဆိုပြီးကျွန်တော်တို့ကပြောချင်းဖြစ်ပါတယ်အဲ့တော့အခုလိုကျွန်တော်တို့ကအဲ့လိုလုပ်ရင်းရတယ်ကျွန်တော်တို့သတင်းတော့သတင်းစာတွေကနေတကယ်လို့မှောင်ယွင်းမှုတွေရှိလာပြီဆိုရင်ကျွန်တော်တို့ကတိုင်ကြားလာတဲ့အတိုင်းတာပေါ်မူတည်ပြီးတော့မှကျွန်တော်တို့ကဒီကျွန်တော်တို့ရဲ့သတင်းစာကျင့်ဝတ်ပါတဲ့အတိုင်းပဲပေါ့အမှားပြင်ဆင်ခြင်းတို့ကျွန်တော်နောက်ကပြင်ဆင်ချက်ဖော်ပြခြင်းတို့ဒါမျိုးတွေကျွန်တော်တို့သူ့ရဲ့အတိတ်နဲ့ပေါ်မူတည်ပြီးလှုပ်သွားမယ်လှုပ်သွားရင်မှမဟုတ်ဘူးဟဲ့လားမကျေနပ်ဘူးဆိုရင်စာနယ်ကောင်စင်းကောင်စီယာယီရကိုသူမတင်မီဒီယာဥပဒေရေအတိုင်းပဲဟိုပါဖြည့်ရှင်းပေးရမယ့်ကိစ္စမျိုးဆိုလဲကျွန်တော်တို့စာနယ်ဇင်းကောင်စီကခေါ်ယူတဲ့အတိုင်းပဲကျွန်တော်တို့ဒီဘက်ကတာဝန်ရှိသူတွေကသွားမယ်ဟိုဘက်ကခုနမကြည်လည်တဲ့လူကသွားမယ်ဒီလိုမျိုးသွားမှာပေါ့နောက်ဆုံးမှတရားရေးကိုသွားမယ်ဆိုတော့ဟိုတနေ့ကသမတကြီးနဲ့ဒီစာနယ်ဇင်းကောင်စီယာယီနဲ့တွေ့တဲ့အတိုင်းပါပဲအဲ့အတိုင်းကိုကျွန်တော်တို့ကဆက်လက်လိုက်နာအကောင့်ထဲပေါ်ခြင်းပဲဖြစ်ပါတယ်ခင်ဗျာ
စာနယ်ဇင်းကျင့်ဝတ်နဲ့မကိုက်နေတဲ့ရေးသားဖော်ပြချက်တွေတွေ့ရင်အရင်ဆုံးသတင်းနဲ့စာနယ်ဇင်းသတင်းဌာနကကျေးမုံမြမအလင်းနဲ့ New Life for Myanmar ကစာတမ်းမှုချုပ်တွေကိုဆက်သွယ်တိုင်ကြားနိုင်ပါတယ်။ဒီလိုပဲမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီဘက်ကလည်းသတင်းချက်လက်ပိုင်းဆိုင်ရာကျင့်ဝတ်ပိုင်းဆိုင်ရာကိစ္စတွေအငင်းပွားမှုတွေဖြစ်လာရင်ဝင်ရောက်ဖြေရှင်းပေးဖို့ကိုလည်းသမရနဲ့ဆွေးနွေးခဲ့တယ်လို့ဦးစော်တထွေးကဆိုပါတယ်
။စာနယ်ဇင်းကောင်စီရဲ့အဓိကလုပ်ငန်းတာဝန်ကကျွန်တော်တို့က engagement လုပ်တဲ့တာဝန်ပါ။ကျွန်တော်တို့က punishment ပေးတဲ့အဖွဲ့အစည်းမဟုတ်ပါဘူး။အကယ်၍ကျင်းဝင်းနဲ့ပတ်သက်ပြီးတော့ညနာရဲသူကတိုင်ကြားမယ်ဆိုရင်တော့စတင်ပြီးတော့ဒီတည်င်းကိုရေးသားတဲ့နေရာမှာတာဝန်ရှိတဲ့သူနဲ့ညနာရဲလူနှူးကိုတွေ့ဆုံစီပြီးတော့မှအပြန်အလှန်ညှိနှိုင်းဖို့ပဲစာနယ်ဇင်းကောင်စီကဆောင်ရွက်ပေးပါပါ။အဲဒီညှိနှိုင်းဆောင်ရွက်မှုအပေါ်မှာတယောက်နဲ့တယောက်နားလည်မှုရပြီးတော့ပြဿနာပြင်းထန်သွားရင်ကျွန်တော်တို့ရဲ့တာဝန်ယူတဲ့ဘိုင်းကဏ္ဍအောင်မြင်တယ်လို့ပြောမှဖြစ်ပြီးတော့သူတို့သဘောမတူလို့သူတို့အနေနဲ့မကျေနပ်လို့တရားရုံးကိုကျွန်တော်တို့ရောက်သွားမယ်ဆိုတော့ဒါကျွန်တော်တို့နဲ့ဒီတာဝန်ကိုမထမ်းဆောင်နိုင်ဘူးလို့ပြောလို့ရပါတယ
်။မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေထုတ်ပြန်တဲ့စာနယ်ဇင်းကျင့်ဝတ်ပါအချက်လက်တွေကိုလေးစားလိုက်နာဖို့ကျင့်ဝတ်ပိုင်းဆိုင်ရာလိုက်နာရမယ့်အချက်တွေကိုအစိုးရပိုင်းသတင်းစာတွေမှာသတင်းရေးသားနေတဲ့သတင်းတောက်တွေထံကိုပေးဖို့အကြောင်းကြားနေတယ်လို့သတင်းကျင့်ဝတ်ပိုင်းဆိုင်ရာသင်တန်းတွေကိုလည်းပို့ချပေးဖို့စီစဉ်နေတယ်လို့သတင်းနယ်စာနယ်ဇင်းတာဝန်ရှိသူကပြောပါတယ်ရှင်။